ဖန်ဆီးခံရတဲ့မြမကောင်းဆောင်ဒေါ်စန်းစုကြည်ကိုစစ်တပ်အာဏာပိုင်တွေကသွင်းုံပုံကုံဥပဒေတွေနဲ့တရားစွဲဆိုလိုက်ပါတယ်။ဒေါ်စန်းစုကြည်ကောင်းဆောင်ရဲ့အယတားဆူရစီကနေအာဏာသိမ်းယူပြီးတရားကြမှာလို့တရားစွဲဆိုလိုက်တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သတိပြန်ကြားရေးအရာရှိအပါဝင်ပါတီတော်ဝင်ရှိသူတွေကလည်းဒေါ်စန်းစုကြည်တရားစွဲဆိုခံရတဲ့အကြောင်းကိုအတိအပြုပြောကြားထားပါတယ်။ဒေါ်စန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ရတဖွဲ့ကထုတ်ပြန်တဲ့စာမှာတော့ဒေါ်စန်းစုကြည်ဟာခွင့်ပြုချက်မရှိဘဲဝကီတိုဂီစကားပြောဆက်6လုံးကိုတရားမဝင်တင်သွင်းအသုံးပြုခဲ့လို့ဆက်ဆွဲထားပါတယ်။အဲ့ဒီပစ္စည်းတွေကိုဒေါ်စန်းစုကြည်ရဲ့အိမ်ကိုရှာဖွေစင်မှာတွေ့ရှိခဲ့တာဖြစ်ပြီးသူရဲ့အဓိကလုံခြုံရေးအဖွဲ့ကအသုံးပြုရာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒေါ်စန်းစုကြည်ကိုတက်တည်အထောက်အထားနဲ့မိများစစ်ဆေးနိုင်မှုအတွက်ချုပ်ရဲ့ရမန်စကားရဲ့လျှောက်ထားတယ်လို့လည်းအဲ့ဒီရဲတပ်ဖွဲ့ရဲ့စာမှာပါရှိပါတယ်။စစ်တပ်ကဒေါ်စန်းစုကြည်အသည့်တူသမရဦးဝင်းပြည်ကိုလည်းတီးခြားစွဲချက်တင်လိုက်ပါတယ်။သမရဦးဝင်းပြည်ကတော့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမဲဆွဲစဉ်မှာသဘာဝပြရတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချုပ်ပေါက်တဲ့ဆိုပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ချုပ်ရဲ့ရမန်စကားရဲ့လျှောက်ထားတယ်လို့လည်းရဲတပ်ဖွဲ့ရဲ့တီးခြားစာမှာပါရှိပါတယ်။